ူရသမဂလူခွင့်ရေးကောင်စီကိုပြည်ပင်ပြောင်းလဲဆိုင်ရာအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးတာတွေမှာအမေရိကန်အစိုးရရဲ့တောင်းဆိုချက်တွေကိုကောင်စီကလက်လျောနိုင်ခြင်းမရှိဘူးလို့တကြွလှုပ်ရှားသူတွေနဲ့တန်တမန်တွေကပြောပါတယ်။ဒါကြောင့်နောက်သတင်းပတ်တနင်္လာနေ့ဂျနီဗာမှာစတင်ကျင်းပမယ့်လူခွင့်ရေးကောင်စီအစည်းအဝေးကိုမတဖဲထရမ့်အစိုးရကနှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။လူခွင့်ရေးကောင်စီရဲ့သတင်းသုံးမကြအစည်းအဝေးကိုဇွန်လ18ရက်နေ့ကနေဇူလိုင်လ6ရက်နေ့ထိကျင်းပမှာပါ။အမေရိကန်နှုတ်ထွက်မဲ့ကိစ္စဟာတေချာပေါက်ဖြစ်မဲ့ပုံရှိနေပြီလို့မိမဖော်တဲ့အမေရိကန်သတင်းချင်းတစ်ခုက Reuters သတင်းဌာနကိုပြောပေမဲ့အသေးစိတ်တူကိုတော့မပြောပါဘူး။လူခွင့်ရေးကောင်စီကနေအမေရိကန်နှုတ်ထွက်မှာလားဆိုတော့မေးခွန်းထိုးရမှာမဟုတ်တော့ဘဲဘယ်တော့နှုတ်ထွက်မှာလဲဆိုတော့ပဲမေးရတော့မယ့်အခြေအနေရောက်နေပြီလို့တန်တမန်သတင်းချင်းတွေကပြောပါတယ်။ဂျနီဗာမှာရှိတဲ့တီချာအမေရိကန်တာဝန်ရှိသူတူကတော့လာမယ့်အစည်းအဝေးတွင်အမေရိကန်နှုတ်ထွက်မယ်ဆိုတော့ ਨੇ ပတ်သက်ပြီးဘာသတင်းမှရမထားသေးပဲလာမယ့်အစည်းအဝေးမှာမိမိတို့ပါဝင်ဆွေးနွေးမယ့်ကိစ္စတွေကိုဆက်လုပ်နေပါတယ်လို့ပြောပါတယ်။